မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလအုပ်ချုပ်ရေးရန်နေရာပြုပြင်ရမှာခက်ခဲစင်ကုန်မှုတွေအများကြီးရှိနေတယ်လို့မြန်မာအရေးလေးလာသုံးသပ်သူတွေကဆိုပါတယ်။ဒါအပြင်အစိုးရရဲ့ဖွဲ့စည်းအုပ်ချုပ်ပုံရန်နေရာပေါ်မြန်မာလူလူရဲ့အသိမြင်ဘူးတိတောက်ကိုကောက်ယူတဲ့2014ခုနှစ်စက်တန်းအရပြည်သူအများစုဟာအုပ်ချုပ်ရေးနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတိကျမသိသေးတာတွေ့ရတယ်လို့ Asia Foundation အဖွဲ့ကြီးကပြောပါတယ်။ဗိုလ်တော်ကြီးက Washington DC မှာAsia Foundation ကဦးစီးကျင်းပတဲ့မြန်မာအရေးရှိနေဝဲအကြောင်းကိုရင်သတင်းတက်ရောက်ယူခဲ့တဲ့မန်အင်ဂျင်နီယာကပြောပြပေးပါပါခင်ဗျာ
မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာအုပ်ချုပ်ရေးပြောင်းလဲမှုအပေါ်နဲ့နောက်ဒီလူမှုအဖွဲ့အစည်းတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတော့သုံးသက်ဆွေးနွေးပွဲကို American ပြည်ထောင်စု Washington DC မြို့တော်မှာ Asia Foundation ကဦးစီးပြီးတော့ကျင်းပခဲ့တာပါအပြောင်းလဲဖြစ်နေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေပေါ်ရိုက်ခတ်မှုတွေကိုဆွေးနွေးတဲ့အခါမှာမြန်မာနိုင်ငံကမစ္စတာဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားမှုစိုင်းဆိုင်ခန်းကဒီမြန်မာနိုင်ငံကသူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြသွားပါတယ
်ဒီသဖြင့်တော့မြန်မာနိုင်ငံရဲ့အနေအထားတွေကိုတင်ပြတဲ့အခါမှာကျွန်တော်မှရှိနေတဲ့ပေါ်ထွက်လာတဲ့အခွင့်အရေးတွေအဲ့ဒါနဲ့အတူတစ်ချိန်တည်းမှာပဲဒီရှိနေတဲ့စိန်ခေါ်မှုတွေလည်းကျွန်တော်ပြောဖြစ်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့မြန်မာလူအတိုင်းအဝန်ကိုကြည့်မယ်ဆိုလို့ရှိရင်လူငယ်တွေရဲ့အခမ်းအနားကလူငယ်တွေဟာသူတို့လှုပ်ချင်ကြင်ချင်တာအများကြီးရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့ကိုစူးစမ်းဖို့အတွက်နေရာပေးဖို့လိုတဲ့ဟာတွေလည်းကျွန်တော်အများကြီးမြင်ရတာရှိတယ်နောက်စစ်ဘေးတန်ခံရတဲ့ဒေသတွေမှာဒီအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးတော့မှာပေါ့နော်ဒါတွေကျွန်တော်စူးစမ်းလှုပ်ဆောင်ဖို့လိုတယ်ဒါတွေကိုနောက်မဖြစ်ရအောင်ကျွန်တော်တို့လုပ်ဖို့လိုတဲ့ဆာဟာတွေကိုအဓိကပြောဖြစ်ပါတယ်အထူးသဖြင့်တော့ဒီချန်ပီယံနယ်မှာမြောက်ပိုင်းမှာဖြစ်သွားတဲ့ဒီဇေနဝန်ထမ်းဆရာမလေးနှစ်ယောက်မတိန်ကျင့်ခံရပြီးအသက်ခံရတဲ့ကိစ္စရဲ့နဲ့ဆက်လင်းပြီးတော့မှဒါလေးကိုလည်းပြောဖြစ်ပါတယ
်ဦးဆောင်ဆွေးနွေးသူတဦးဖြစ်တဲ့ Asia Foundation ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကင်နန်ကလည်း
တွင်ကူးပြောင်းရေးနဲ့ပတ်သက်လို့မြန်မာလူထုရဲ့အသိပညာဗဟုသုတဘလောက်ရှိတယ်လဲဆိုတာကို Asia Foundation ကနေ2014အတွက်စစ်တမ်းကောက်ယူသူတေသနပြုစုထားတဲ့စာရင်းကိုလည်းသူကတင်ပြသွားပါတယ
် Upcoming election in Myanmar in 2015 at the end of this year I think what
our survey စစ်တမ်းတွေအရဒီနှစ်အကုန်မှာကျင်းပမယ်ရွေးကောက်ပွဲကိုမြန်မာပြည်သူတွေအထူးစိတ်ဝင်စားနေတာတွေ့ရပါတယ်ဒီရွေးကောက်ပွဲကနေတိုးတက်ဖြစ်ထွန်းမှုတွေထပ်ပေါ်လာမယ်လို့လည်းအကောင်းမြင်မျှော်လင့်ထားပါတယ်ဒါပေမဲ့တစ်ဖက်မှာစိတ်ဝင်စားဖို့ကောင်းတာကအစိုးရရဲ့ဖွဲ့စည်းအုပ်ချုပ်ပုံရန်တရာပေါ်လူလူရဲ့အသည့်အမြင်ဗဟုသုတကတိတ်ကိုနှဲပါနေတာပါဥပမာပြောရရင်54ရာနှုန်းလောက်ကသမရကိုဓာတ်ရိုက်မဲပေးပြီးရွေးချယ်နိုင်တယ်လို့ထင်နေတာပါတကယ်ဆိုရင်လူလူကဓာတ်ရိုက်ရွေးချယ်တင်မြှောက်ခွင့်မရှိပါဘူးနောက်တစ်ချက်ကပြည်တော်စုဝန်ကြီးတွေကိုလည်းဓာတ်ရိုက်ရွေးချယ်နိုင်တယ်လို့ထင်နေကြသူကရာနှုန်း30အထက်မှာရှိနေတာပါဖွဲ့စည်းပုံအရဆိုရင်အဲ့ဒီလိုမဟုတ်ပါဘူးဒါကြောင့်ရွေးကောက်ပွဲအင်္ဂါရက်နဲ့ညီဖို့အတွက်ရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေကိုပြည်သူတွေကိုရှင်းပြဖို့အတွက်လိုအပ်နေပါတယ်
မြန်မာနိုင်ငံမှာဒေသန္တရအုပ်ချုပ်ရေးဒီပြောင်းလဲမှုအခမ်းအခဏာနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးတဲ့အခါမှာဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့ MDRI ရဲ့အဖွဲ့ဝင်ဒေါက်တာတင်မောင်တန်းကနေပြီးတော့ဒီအစိုးရအခုလက်ရှိအစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေစိတ်ခေါ်မှုတွေကိုတင်ပြသွားပါတယ
်အဓိကတော့အုပ်ချုပ်ရေးရန်နေရာပြုရင်ပြောင်းလဲမှုပေါ့နော်အဲ့ဒီမှာကျွန်တော်တို့ဆက်ခံခဲ့ရတဲ့ဒီအတိတ်ကပေးထားတဲ့အခြေအနေပေါ့နော်အဲ့ဒီအပိုင်းရဲ့နောက်တစ်ခုကကျွန်တော်တို့ကြုံတွေ့နေရတဲ့ဒီအခုအစိုးရတက်ပေါ့နော်အစိုးရကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေနောက်မှလည်းကြုံပြရမယ့်စိန်ခေါ်ချက်တွေအဲ့ဒါလေးအဓိကပြောတာပါပဲအများသောအားဖြင့်ရပ်ဘက်ကိုပြောင်းလာကြတဲ့စစ်ဘက်ကအရာရှိတွေပေါ့နော်ရပ်ဘက်အရာရှိနေသူတို့ ਨੇ ဘာခွာလဲဆိုသူတို့ကတော့အမိန်ပေးရင်ပေးတဲ့တိုင်းကောက်တယ်ပေါ်တာပေါ့နော်နော်ပြီးရင်လည်းနည်းနည်းတင်းတင်းကြပ်ကြပ်ပြင်းပြင်းထန်ထန်အကောင့်တွေပေါ်ကြတာရှိတယ်ပေါ့နော်ဒီတော့ဒီအရက်ဘက်ကတက်လာတဲ့လူတွေနဲ့စစ်တပ်ကလာတဲ့လူတွေချာမှာပြစ်ပကတ်တည်းပဲရှိကြပါလေသို့တော့သူတို့ကိုယ်တိုင်ကိုယ်ကဒီစနစ်ကိုမကြိုက်တာကျွန်တော်တို့သွားတွေ့ရတယ်သူတို့ ਨੇ ဒီပုဂ္ဂိုလ်ရေးဆိုင်ရာပြောကြပြီပေါ့နော်ဆိုလို့ရှိရင်ဒီသွားနေတဲ့စနစ်ပေါ်မှာဘဝင်မကြဘူးပြောင်းကျင်တယ်သို့တော့လည်းတစ်ဖက်မှာတော့ဘယ်လိုပြောမှမသိဘူးအဲ့ဒီနေရာမှာတော့ကျွန်တော်ထင်တယ်ရပ်ဘက်ကတက်လာတဲ့အရာရှိတွေလည်းအတူတူပဲလို့ကျွန်တော်ထင်တယ်နော်တကယ်လို့နိုင်ငံရေးအဆင့်နဲ့ဘျူရိုကရေစီအဆင့်ကိုခွဲခြားနိုင်မယ်စီးပေါင်းတတ်နိုင်မယ်ပေါ့နော်တတ်နိုင်မယ်ဒီဘက်မှာလည်းလိုအပ်တဲ့နော်စွမ်းဆောင်ရည်တွေကိုမြင့်တင်နိုင်မယ်နော်ခေတ်သစ်အုပ်ချုပ်ပုံရန်ရဲကိုဘလို့နော်စီမံခန့်ခွဲတဲ့ဆိုတာတွေကိုကျွန်တော်တို့သဘောပေါက်လာမယ်စနစ်တွေရှိလာပြီဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်စောစောကအခက်အခဲတွေအတော်အတန်ပြည့်လည်သွားလိမ့်မယ်လို့ထင်ပါတယ်
Asia Foundation ရဲ့ဆွေးနွေးပွဲဖြစ်မြောက်ဖို့အတွက် Chevron Corporation ကနေပြီးတော့ကူညီပံ့ပိုးပေးခဲ့တာဖြစ်ပြီးတော့ဒီဆွေးနွေးပွဲကို မြန်မာရေးစိတ်ဝင်စားတဲ့အမေရိကန်ပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတကာတန်တမန်တွေတက်ရောက်ခဲ့ကြပါတယ်ရှင်